ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေဘက်ကနေလူခွင့်ရေးချိုးဖောက်မှုတွေစနစ်တကျနဲ့ကြေကြေပြန့်ပြန့်ကျူးလွန်နေတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့ယုံကြည်စိတ်ချရတဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ကိုဝင်ရောက်ပြီးတော့စုံစမ်းခွင့်ပြုဖို့မြန်မာအစိုးရကိုအိုချာကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရောကထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ဟာဒုက္ခဆိုလေဖြစ်တဲ့ရန်ဟီလီယာဆိုရင်လည်းကိုယ်တိုင်ဘင်္ဂလားဒေ့ရှ်နေဆက်ကဒုက္ခဒေသခံကိုနောက်တရင်ဘက်မှာတွားရောက်ကြည့်ရှုဖို့ရှိပါတယ်။ဒီတော့တွင်မှာပဲကုလသမဂ္ဂဘက်ကဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေကိုအစိုးရဘက်ကအခိုင်အမာလှုပ်ဆောင်နေတဲ့အကြောင်းမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်းထွန်းကလည်းရန်ကုန်မြို့မှာမနေ့ကနိုင်ငံတကာတန်တမန်တွေကိုပြောကြားခဲ့ပါတယ်။အကြောင်းစုံကိုမိုင်းအင်ဂျင်နီယာကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ။
ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေနယ်မြေရှင်းလင်းရေးဆောင်ရွက်ခဲ့ချိန်မှာမွတ်စလင်ရိုဟင်ဂျာကလေးငယ်တွေကိုတပ်ဖြတ်တာအမျိုးသမီးတွေကိုမဒိန်းကျင်တာအမျိုးသားတွေနဲ့တပ်ကြီးရွယ်အိုတွေကိုနှိမ်ပန်းနှိပ်စက်တာစရာတွေကိုကျူးလွန်ခဲ့ကြောင်းပြင်းထန်တဲ့ဆွဆွဲချက်တွေဖော်ပြထားတဲ့ OHCHR ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတပ်မတော်နဲ့ပြည်ထောင်ဝင်ကြီးဌာနတွေဘက်ကလည်းသူတို့ကိုယ်ပိုင်စုံစမ်းရေးအဖွဲ့တွေကိုဖွဲ့ပြီးစစ်ဆေးသွားမှာဖြစ်ကြောင်းမကြသေးခင်ရက်ပိုင်းအတွင်းကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်လူသားမျိုးနွယ်ပေါ်ရာဇဝတ်မှုကျူးလွန်တဲ့အဆင့်ထိတောင်ရောက်နိုင်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးစစ်တပ်နဲ့အစိုးရအုပ်ချုပ်ရေးရန်နေရာအတွင်းမှာရှိနေတဲ့စုံစမ်းစစ်ဆေးရေးအဖွဲ့တွေကသာစုံစမ်းဖော်ထုတ်မယ်ဆိုတာကိုကုလသမဂ္ဂလူ့ခွင့်ရေးရုံးအနေနဲ့ယုံကြည်မှုမရှိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ဖာရင်ဟတ်ကအခုလို VOA ကိုပြောပါတယ
် Their establishment does not in our view diminish the need for an independent international investigation
ဒီလိုအဖွဲ့တွေကိုဖွဲ့စည်းလိုက်ရုံနဲ့လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုမျိုးလိုနေရဆိုတော့ကျွန်တော်ရဲ့အမြင်တော့ရောကြမသွားစေပါဘူးကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးအနေနဲ့မြန်မာအာဏာပိုင်တွေကိုတောင်းဆိုနေတာကလူခွင့်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာအမှုထမ်းတွေလွတ်လပ်တဲ့လေ့လာသူတွေကိုရခိုင်ပြည်နယ်မြောက်ပိုင်းမှာဝင်ရောက်ခွင့်ပြုရေးစီစဉ်ဆောင်ရွက်ပေးဖို့ဖြစ်ပါတယ
်ဒါ့အပြင်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာအစ်El Hussein ကလည်းဒေါအောင်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ဆက်သွယ်စကားပြောတော့ကရခိုင်ပြည်နယ်မြောက်ပိုင်းမှာပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးအရေးယူနိုင်ဖို့ပြည်ပြေဆုံးပြီးယုံကြည်စိတ်ချရတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလိုအပ်ကြောင်းလဲထောက်ပြပြောဆိုခဲ့တယ်လို့ဆိုပါတယ်။အခုလက်ရှိအစိုးရရဲ့အမျိုးသားစုံစမ်းစစ်ဆေးရေးကော်မရှင်ဟာဒီအချက်တွေနဲ့ကိုက်ညီမှုမရှိဘူးဆိုတာကိုလည်းမဟာမင်းကြီးကအများသိအောင်ထုတ်ဖော်ပြောဆိုထားကြောင်း Foreign Hack ကပြောပါတယ်။လက်ရှိ OHCHR အနေနဲ့အစီရင်ခံစာထုတ်ပြန်ပြီးနောက်ပိုင်းဆက်ပြီးဆောင်ရွက်နေတဲ့အခြေအနေကိုတော့
The Human Rights Office is continuing to engage with the government of Myanmar and the international community on the crucial need for
ဘဝလူခွင့်ချိုးဖောက်မှုဆိုတဲ့ဒီဆွဆွဲချက်ကိုနိုင်ငံတကာစုံစမ်းစစ်ဆေးမှုကတဆင့်ဆက်လက်ဆောင်ရွက်သွားဖို့အရေးကြီးလိုအပ်နေတဲ့အပေါ်မှာကုလသမဂ္ဂလူခွင့်ရေးဆိုင်ရာရုံးအနေနဲ့မြန်မာနိုင်ငံအစိုးရနဲ့ရောနိုင်ငံတကာအသိုင်းအဝိုင်းနဲ့ပါညှိနှိုင်းဆောင်ရွက်နေပါတယ်
ဒီကနေ့နှစ်အောက်တိုဘာလ9ရက်နောက်ပိုင်းမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာများနဲ့တွေ့ဆုံမေးမြန်းမှုများဆိုတဲ့ခေါင်းစဉ်နဲ့ဖေဖော်ဝါရီလ3ရက်နေ့ရက်စွဲနဲ့ OHCHR ကအစီရင်ခံစာထုတ်ပြန်ပြီးနောက်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟင်းလီကိုယ်တိုင်လည်းအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုနောက်သတင်းပတ်အတွင်းတွားရောက်လေ့လာမှာဖြစ်ပါတယ်ခီးစင်နဲ့ပတ်သက်လို့အသေးစိတ်ထုတ်ပြန်နိုင်ခြင်းမရှိပေမဲ့မက်ရှလာ73ရက်နေ့မှာတော့ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာတင်သွင်းမဲ့သူ့ရဲ့အစီရင်ခံစာမှာအဲ့ဒီခီးစင်မှာတွေ့ရှိတဲ့ချက်တွေကိုထည့်သွင်းဖော်ပြမှာဖြစ်တယ်လို့ OHCHR ရုံးရဲ့ပြောခွင့်ရအမျိုးသမီးက VOA ကိုအီးမေးလ်ကနေတုံ့ပြန်ရေးသားထားပါတယ်။ဒီအတော်တွင်သမရဦးထင်ကျော်ခန့်အပ်ထားတဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကရန်ကုန်မြို့မှာမနေ့ကနိုင်ငံတကာတန်တမန်တွေနဲ့တွေ့ဆုံပွဲမှာရခိုင်ပြည်နယ်မြောက်ပိုင်းကိစ္စနဲ့ပတ်သက်လို့အစိုးရဘက်ကအသေးချာကင်တွယ်ဆောင်ရွက်နေကြောင်းပြောကြားခဲ့ပါတယ်။လုံခြုံရေးတပ်တွေဘက်ကနှင်းပန်းနှိပ်စက်မှုတွေရှိခဲ့ကြောင်းခိုင်လုံတဲ့အထောက်အထားတွေရှိမယ်ဆိုရင်အစိုးရဘက်ကအရေးယူအပြစ်ပေးဖို့အသင့်ဖြစ်နေတယ်ဆိုတာကိုလည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာကိုတုံ့ပြန်ပြောဆိုထားပြီးဖြစ်တယ်လို့သူကပြောပါတယ်။ဒါ့အပြင်အခြေအနေတွေဟာအခုဆိုရင်တည်ငြိမ်နေပြီဖြစ်ကြောင်းနဲ့စစ်တပ်ရဲ့နယ်မြေရှင်းလင်းရေးလုပ်ငန်းတွေကိုရပ်ဆိုင်းထားပြီဖြစ်ကြောင်းညမထွက်ရအမိတ်ကိုလည်းရှော့ချထားပြီးဖြစ်တယ်လို့ရဲတပ်ဖွဲ့ဝင်တွေကလည်းနယ်မြေငြိမ်းချမ်းရေးအတွက်သာဆက်ပြီးထားရှိကြောင်းဦးတောင်ထွန်းကပြောကြားခဲ့ပါတယ်ရှင်